ယူကရိန်းကိုရုရှားကျူးကျော်မှုအဆုံးသတ်ဖို့နဲ့နောက်ထပ်ကျူးကျော်မှုတွေထပ်ပြီးတော့မလုံနိုင်အောင်ကာကွယ်နိုင်ဖို့အတွက်အရေးပါတဲ့အချက်တွေကဥရောပနိုင်ငံတွေညှိနှိုင်းမှုရှိဖို့ရုရှားကိုဖိအားပေးမှုနဲ့ယူကရိန်းရဲ့အင်အားခိုင်မအောင်လုပ်ဖို့ဖြစ်ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောပါတယ်။ဒါမှရုရှားဟာသူ့အနိုင်မယူနိုင်မှုဆိုတာကိုမြင်လာပြီးတန်တမာရေးနဲ့ပဲဖြစ်ရှင်းဖို့လှုပ်လာမှာဖြစ်ပြီးဒီလိုအခြေအနေမျိုးဖန်တီးနိုင်မှသာဒီစစ်ပွဲအဆုံးသတ်မှာဖြစ်ကြောင်းချက်ဇပရင်းနဲ့ဘရပ်ဆဲလ်စ်မှာကျင်းပတဲ့ EU ဥရောပသမ္မတခေါင်းဆောင်တွေနဲ့ NATO မဟာမိတ်အဖွဲ့ကာကွယ်ဝင်ကြီးများတွေ့ဆုံတဲ့အစည်းအဝေးမှာယူကရိန်းသမ္မတကတင်ပြခဲ့တာဖြစ်ပါတယ်။သူကဗိုလ်တပုနဲ့ကလည်းသူ့လွှတ်တော်မှာရုရှားရဲ့32လကြာဝင်ရောက်ကျူးကျော်မှုအဆုံးသတ်ရေးအတွက်သူချထားတဲ့အစီအစဉ်ကိုတင်ပြခဲ့တာပါ။ဒီတင်ပြချက်ထဲမှာယူကရိန်းကို NATO ဖွဲ့တဲ့ပါရေးချင်းချက်မရှိထောက်ခံကြဖို့ပါပါတယ်။ NATO တွင်မှုချုပ် Mark Rutte ကတော့ယူကရိန်းကို NATO အဖွဲ့ဝင်ဖြစ်လက်ခံရမှာတေချာသလိုတင့်တော်တဲ့အချင်းကိုစောင့်ရမှာဖြစ်ကြောင်းအခုစစ်ပွဲဖြစ်ပွားနေရင်မျိုးမှာတော့ NATO ဖွဲ့တဲ့လက်ခံလို့မရသေးဘူးလို့ပြောပါတယ်။ဒါပေမဲ့ဘယ်ချိန်မှလက်ခံမယ်ဆိုတာကိုတော့ထုတ်မပြောပါဘူး။